တရုတ်နိုင်ငံထက်အင်အားလျော့နေတဲ့ဒေသတွင်ကအိန္ဒိယနိုင်ငံတွေဟာဒီသတင်းပတ်ထဲတရုတ်နိုင်ငံကပြုလုပ်ခဲ့တဲ့စီရင်လေ့ကျင့်မှုကြောင့်စိုးရိမ်ခြောက်ခြားစိတ်တွေဖြစ်ပေါ်လာတာကိုမပြခဲ့ကြပါဘူး။တရုတ်နိုင်ငံရဲ့ဒီစီရင်လေ့ကျင့်မှုတွေကိုအိန္ဒိယနိုင်ငံတွေမြင်ရကြားရတာများလာလို့တဖြည်းဖြည်းယိုးလာတာကြောင့်အရင်ကလောက်အထိတ်တလန့်မဖြစ်ကြတော့ဘူးလို့လည်းလုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။ VOA သတင်းတောက် Raps Jennings ပေးပို့ထားတဲ့သတင်းကိုကိုရမင်းထွန်းကပြောပြပါမယ်ရှင်
။ဒီတစ်ပတ်ထဲအရှာကလာတဲ့သတင်းတွေအရတရုတ်နိုင်ငံကစီရေးလက်ကျင့်မှုတွေလုပ်မှာမို့ရှန်ဟိုင်းကမ်းလွန်ကနေတောင်ပိုင်းကဟောင်ကောင်အထိကျယ်ဝန်းတဲ့လေပြင်းနဲ့ရေပြင်ပိုင်းနဲ့ကိုအသုံးပြုမယ်လို့တရုတ်နိုင်ငံပင်လယ်ရေကြောင်းလုံခြုံမှုစီမံခန့်ခွဲရေးအဖွဲ့ကကြေညာခဲ့တယ်လို့သိရပါတယ်။အဲ့ဒီနယ်မြေနဲ့ဆက်ဆက်နေတဲ့ area တွေတရုတ်နိုင်ငံနဲ့ထိုင်ဝမ်နဲ့ဂျပန်တို့နဲ့အငင်းပွားနေတဲ့နေရာလဲပါဝင်နေတယ်လို့အရှိတောင်အရှာလေးနိုင်ငံနဲ့ရောထိုင်ဝမ်နဲ့ပါအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကနယ်မြေအစိတ်ပိုင်းတွေလဲပါဝင်နေပါတယ်။ဒါပေမဲ့ဒီလိုမျိုးစည်ရေးလက်ကျင့်မှုတွေတစတစများပြားလာတာဟာပုံမှန်လိုဖြစ်လာတာကြောင့်အိန္ဒိယနိုင်ငံတွေကတိတ်အလေးပေးကြီးမထားကြတော့ပါဘူး။လွန်ခဲ့တဲ့10နှစ်လောက်တုန်းကလိုခြောက်ခြားဟန်နဲ့စန့်ကျင်ကန့်ကွက်တာတွေမလုပ်တော့ဘဲဒါဟာတရုတ်နိုင်ငံကကြီးမားလာတဲ့သူ့ရေတပ်အင်အားကိုပြတ်တချင်နေတာပဲလို့သာဒေသတွင်းနိုင်ငံတွေကသဘောထားလာတော့ကြောင်းဒေသတွင်းလုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါရယ်။အိန္ဒိယဖြစ်တဲ့ထိုင်ဝမ်ကဒုံးကျည်118ချက်တောင်ပြန်ပြီးပြစ်ဖောက်ပြလိုက်ပါသေးတယ်။တဖြည်းဖြည်းယူလာတဲ့အကြောင်းစင်ကာပူကနိုင်ငံဤပညာတက္ကသိုလ်သူတေတီကောလင်ခိုးကအခုလိုပြောပါတယ
် Over these years I think China has more or less desensitized regional countries to Israel the regional countries would pay attention to it
ဒီနေ့တည်းတရုတ်နိုင်ငံကသူ့ရဲ့စီရေးလေ့ကျင့်မှုတွေနဲ့ဒေသတွင်းနိုင်ငံတွေထုံပြီးယိုးအီလောက်အောင်လုပ်လိုက်တယ်ဒေသတွင်းနိုင်ငံတွေကဒီကိစ္စကိုသတိတော့ထားကြပါတယ်စီရေးလေ့ကျင့်မှုတွေအချိန်မြင့်လာတော့စိုးရိမ်စိတ်ရှိတာနည်းနည်းပါးပါတော့ပြကြပါလိမ့်မယ်ဒါပေမဲ့ဒီလိုလေ့ကျင့်တာတွေကြောင့်တစုံတရာထူးထူးခြားခြားကြီးဖြစ်လာလိမ့်မယ်လို့တော့မထင်ပါဘူ
းအာရှသတင်းဌာနတွေရဲ့အဆိုအရဒီတစ်ပတ်တည်းတရုတ်တို့ရဲ့စီရေးလေ့ကျင့်မှုဟာတောက်ကြနေမှာပြေဆုံးပါလိမ့်မယ်တရုတ်နိုင်ငံက2018ခုနှစ်ဧပြီလတုန်းကလည်းအတော်ကြီးမားတဲ့စီရေးလေ့ကျင့်မှုကိုတောင်တရုတ်ပင်လယ်ထဲပြုလုပ်ခဲ့ပြီးတနည်းအကြာမှာတော့ထိုင်ဝမ်နဲ့ဂျပန်အနားတရုတ်စစ်လေယာဉ်ဖျက်ပြန်ခဲ့တယ်လို့အခုလာတဲ့ပူတက်စီရေးလေ့ကျင့်မှုတစ်ခုလုပ်ရမှာလဲတရုတ်နဲ့ရုရှားလေယာဉ်တွေဂျပန်နဲ့တောင်ကိုရီးယားတို့အကြာညင်းပွားနေတဲ့ကျုံးငယ်အပေါ်ဖျက်ပြန်လို့ကန့်ကွက်တာခံခဲ့ရပါသေးတယ်။တရုတ်ရဲ့ရေတပ်စီရေးလေ့ကျင့်မှုအတော်များများအပေါ်ဒေသတွင်းနိုင်ငံတွေကတိတ်ပြင်းပြင်းထန်ထန်တော့မတုံ့ပြန်ကြတော့ပါဘူး။ဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်းနဲ့မလေးရှားနိုင်ငံတွေကဝိုင်းပြီးကန့်ကွက်ကြမှုပေမဲ့ဘာမှတော့ဆက်ပြီးလုပ်တာမတွေ့ရပါဘူး။ဂျပန်နိုင်ငံသားတွေကတော့သူတို့နိုင်ငံအနာကရေပြင်မှာတရုတ်စီရေးလှုပ်ရှားမှုတွေကိုတွေ့နေကြဖြစ်လို့နေပါပြီ။ဒီကြောင်ဂျပန်နိုင်ငံတမ်ပယ်တက္ကသိုလ်ကတမိုင်းပါမောက်ကဂျက်ဖရီကင်စတန်ကအခုလိုပြောပါတယ
် Just in general China is flexing its muscles and essentially affirming the Japanese
person ချုံငုံပြောရရင်တော့တရုတ်နိုင်ငံကသူ့အင်အားကိုပြနေပါတယ်တရုတ်နိုင်ငံကဒေတာရင်းဩဇာလွှမ်းမှုချုပ်ကိုင်လို့ရရီမှန်းချက်ရှိနေတယ်ဆိုတော့ဂျပန်နိုင်ငံသားတွေအမြင်ကိုပိုပြီးခိုင်မာလာစီပါတယ်
အရှာကနိုင်ငံရေးလေလံသုံးသပ်သူတွေကတော့တရုတ်နိုင်ငံရဲ့စီရေးလှူရှာမှုတွေဟာတိုက်ပင်းနဲ့ဝါရှင်တန်အထိရောက်အောင်နိုင်ငံရေးစကားပါနေတာလို့မြင်ကြပါတယ်။နောက်ကွယ်မှာနိုင်ငံရေးအသေးပဲတခုအမြဲပဲရှိနေတယ်ဆိုတာထင်ရှားတယ်လို့လည်းဆိုပါတယ်။ဒီသတင်းစကားဟာပြည်တွင်းကပြည်သက်အတွက်တသက်တော်မဟုတ်ပါဘူးတဲ့။ဒီလအတွင်းဂျပန်နဲ့ညှိပွားနေတဲ့ကျွန်းတွေပေါ်သူ့ရဲ့ပိုင်ဆိုင်မှုကိုအတိအမှတ်ပြုဖို့တရုတ်တို့သတိပေးနေတယ်လို့ American စီက 1.2 ဘီလီယံတန်ဖိုးရှိတဲ့စစ်လက်နက်တွေဝန်နိုင်ခဲ့တဲ့ထိုင်ဝမ်ကိုလည်းသတိပေးစကားပြောခဲ့တယ်လို့ဆိုပါတယ်တရုတ်ကထိုင်ဝမ်ကိုတပုံထနေတဲ့ပြည်နယ်တစ်ခုလို့သတ်မှတ်ထားတာပါတရုတ်နိုင်ငံရဲ့အင်အားနဲ့ခိုင်မာပြင်းထန်တဲ့ရီမန်းချက်တွေကိုဒီစီရေးလေ့ကျင့်မှုတွေကတဆင့် American တွေမြင်တွေ့ဖို့တရုတ်တာဝန်ရှိသူတွေလိုလားနေပုံရပါတယ် American ရေတပ်တင်မောတွေဟာ2018ခုနှစ်နှစ်လယ်ကစလို့ထိုင်ဝမ်ရေလက်ကြားကို12ချိန်ဖြတ်တန်းခုံမောင်းခဲ့ပြီးဖြစ်ပါတယ်တရုတ်စီရေးလေ့ကျင့်မှုတွေအပေါ် American ကကြောက်မာတော့မဟုတ်ပါဘူးလို့လည်းထိုင်ဝမ်ခြေစိုက်အစိမ့်မြူဝါဒလေ့လာရေးတရုတ်ကောင်စီက Andrew Yang ကပြောပါတယ်ကန့်ကွက်တာတွေနဲ့ဖိအားပေးတာတွေလုပ်ပြီးတရုတ်နိုင်ငံစီရေးလက်ချက်တာတွေကိုရအောင်မလုပ်နိုင်ကြောင်းတကယ်တော့တရုတ်ရဲ့ဖိအားပေးမှုကိုလွတ်လွတ်ရှုပြီးအမေရိကန်ဟာထိုင်ဝမ်ကိုဆက်ပြီးထောက်ခံမှုတွေပေးနေဦးမှာဖြစ်တယ်လို့လည်းအင်ဒရိုယန်ကပြောကြောင်းပါခင်ဗျာ